အပြောင်းလဲကိုအကြီးအကျယ်လိုချင်နေကြတဲ့အီဂျစ်ပြည်သူတွေကိုမစ္စတာမူဘာရက်ကတုံ့ပြန်ခဲ့တာပဲလို့အမေရိကန်သမ္မတဘာရက်အိုဘားမားကနေပြောလိုက်ပါတယ်။ဒါပေမဲ့လည်းအခုအချိန်တွေကအီဂျစ်နိုင်ငံရဲ့အပြောင်းလဲအစပဲဆိုတာကိုသတိထားမယ်လို့လည်းသူကပြောပါတယ်။မစ္စတာမူဘာရက်သမ္မတရာထူးကိုဆွန့်ပြီးစစ်တပ်ကိုအာဏာလွှတ်လိုက်ပြီလို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာသမ္မတအိုဘားမားကအခုလိုမျိုးပြောဆိုခဲ့တာပါ။
The people of Egypt have spoken. Their voices have been heard, and Egypt will never be the same.
Egypt ပြည်သူတွေရဲ့ပြောဆိုမှုတွေကိုကြားခဲ့ရပါပြီ။ Egypt ဟာအရင်ကနဲ့ဘယ်တော့မှပြန်ပြီးတော့တူလာနိုင်မှာမဟုတ်တော့ပါဘူးလို့သမ္မတအိုဘားမားပြောခဲ့တာပါ။အခက်အခဲကြုံတွေ့ရမယ့်ရက်တွေရှိမှရှိလေအောင်မယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တွေကဆန္ဒပြပွဲတွေမှာပြည်သူတွေရဲ့ညီညွတ်မှုကိုကြည်ကျင်းအပြင်အဖြေမဖော်နိုင်သေးတဲ့မေးခွန်းတွေအတွက် Egypt ပြည်သူတွေညီညီချင်းချင်းအဖြေကိုရှာနိုင်ကြလိမ့်မယ်ဆိုတာသူယုံကြည်တယ်လို့သမ္မတအိုဘားမားကဆိုပါတယ်။အီဂျစ်ပြည်သူတွေရဲ့တရားမျှတမှုကိုသမိုင်းဝင်ဖော်ထုတ်ခဲ့တဲ့အကြမ်းမဖက်တဲ့နီးနဲ့လှုပ်ရှားမှုတွေကအမေရိကန်ပြည်သူတွေအတွက်အားကျတဲ့စိတ်ကိုဖြစ်ပေါ်စေတယ်လို့လည်းပြောပါတယ်။စစ်တပ်ကအီဂျစ်ပြည်သူတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးပြီးတော့ယုံကြည်စိတ်ချရတဲ့အပြောင်းလဲကိုလှုပ်ဆောင်ပေးဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းထားပါတယ်။အရေးပေါ်ဥပဒေထုတ်ပြန်ချက်တွေကိုလည်းပြန်ပြီးတော့ရုပ်သိမ်းပေးဖို့တိုက်တွန်းလိုက်ပြီးတော့အမေရိကန်ပြည်ထောင်စုဟာအီဂျစ်ရဲ့မိတ်ဆွေနိုင်ငံဖြစ်ဆက်ပြီးတော့ရှိသွားမယ်ဒီမိုကရေစီကိုဥတီတဲ့အီဂျစ်နိုင်ငံရဲ့အပြောင်းလဲတွေအတွက်လိုအပ်တာမှန်သမျှကိုလည်းအမေရိကန်ဘက်ကကူညီဖို့ဆင်သင့်ပါပဲလို့သမ္မတအိုဘားမားကပြောခဲ့ပါတယ်တခြားနိုင်ငံတွေကရောဒီအီဂျစ်နိုင်ငံရဲ့ထူးခြားတဲ့တမိုင်းဝင်အပြောင်းလဲကိုဘလို့တုံ့ပြန်နေကြတယ်ဆိုတာတော့ခမျိုးသက်ပြောပြအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုကျော်လေးတောက်ချန်နီမှာအီဂျစ်သမ္မတဟော့စနီမူဘာရက်ရာထူးကနေနှုတ်ထွက်ပေးခဲ့တာအတွက်ကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ကြတယ်လို့ကမ္ဘာတစ်လွှားကပြည်သူတွေကလည်းအီဂျစ်နိုင်ငံသားတွေနဲ့အတူအောင်ပွဲမှာဝင်ရောက်ဆင်နွှဲနေကြပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကမစ္စတာမူဘာရက်ရဲ့ဆုံးဖြတ်ချက်အတွက်ဂုဏ်ပြုလိုက်ပြီးလူထုရဲ့အတန်ကိုသူတကယ်ကြားခဲ့ပြီလို့ဆိုပါတယ်အီဂျစ်ကဆန္ဒပြနေသူတွေဖို့လည်းသူတို့ရဲ့ရပိုင်ခွင့်တွေကိုငြိမ်းငြိမ်းချမ်းချမ်းတတ်တည်ရှိရှိရင်ရင်ချင်းချင်းနဲ့တောင်းဆိုကြဖို့အကြံပြုခဲ့ပြီးအီဂျစ်နိုင်ငံရဲ့အပြောင်းလဲဖြစ်စဉ်စီကန်ရှိရှိအေးချမ်းချမ်းလှုပ်ဆောင်သွားဖို့လည်းတိုက်တွန်းလိုက်ပါတယ်။အီဂျစ်နိုင်ငံကအောင်ပွဲဟာတူနီရှားနိုင်ငံကိုပါကူးသွားခဲ့ပြီးအီဂျစ်သမ္မတရာထူးကနေနှုတ်ထွက်ပေးခဲ့တဲ့အောင်ပွဲဖြစ်တဲ့မော်တော်ကားဟွန်းတွေတီးအော်ဟစ်ပျော်ရွှင်နေကြပါတယ်။ပြီးခဲ့တဲ့လကအသေးပြောက်များခဲ့တဲ့လူမှုဆန္ဒပြပွဲတွေကနေတူနီရှားဝန်ကြီးပြုတ်ချခဲ့ရတဲ့အပြင်သူတို့ရဲ့ဆန္ဒပြမှုတွေဟာဒေတာရင်းကိုကူးဆက်သွားခဲ့ပြီးအီဂျစ်နိုင်ငံမှာပါဒီမိုကရေစီရေလှုပ်ရှားမှုကိုပေါ်ပေါက်လာစေတာမို့ပါ။ဥရောပသမ္မတနိုင်ငံသားကြီးရဲ့အကြီးအကဲကက်သရင်းအက်စတန်ကလည်းမစ္စတာမူဘာရက်နှုတ်ထွက်ပေးဖို့ဆုံးဖြတ်မှုအတွက်သူလေးစားကြောင်ပြောပါတယ်။ဒါပြင်လူမှုဆန္ဒပြည့်ဝစေမယ့်အစိုးရတည်းပေါ်ပေါက်လာစေဖို့ဆွေးနွေးပြောဆိုမှုတွေတချိန်တိုးလှုပ်ဆောင်သွားဖို့လည်းတိုက်တွန်းပါတယ်။ Britain ဝန်ကြီးချုပ် David Cameron ကလည်းဒီမိုကရေစီဆောင်ကျင်းမယ့်အစိုးရတည်းပေါ်ပေါက်လာအောင်ဆက်ပြီးလုပ်ဖို့အီဂျစ်ပြည်သူတွေကိုတိုက်တွန်းလိုက်တဲ့အပြင် Germany ဝန်ကြီးချုပ် Angela Merkel ကလည်း Mr. Mubarak ရဲ့အဆုံးဖြတ်ချက်ဟာအီဂျစ်နိုင်ငံရဲ့တမန်ဝင်ပြောင်းလဲမှုတည်းဖြစ်စေကြောင်ပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတ Sarkozy ကတော့လက်လက်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုလိုက်ပါတယ်။